အခုကျင်းပပြီးစီးသွားတဲ့ဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေရဲ့မိုင်းချရန်ဆွေးနွေးပွဲပေါ်မှာဆရာဦးလှဆော်ဘယ်လိုများတုံ့သက်ပါလဲဆရာဦးလှဆော်ရဲ့အမြင်လေးသိချင်ပါတယ်ရှင်
။ရေပူရအဖြစ်တော့ဟိုအားရဝန်တာစရာကောင်းပါရဲ့နော်ကျွန်တော်တို့လက်မှတ်မထိုးသေးတဲ့အဖွဲ့တွေရဲ့လက်မှတ်ထိုးပြီးသားအဖွဲ့တွေပြည့်စုံပြီးတော့ဒီ27ပင်လုံးကိုတကယ်လို့သွားဖြစ်မယ်ဆိုလို့ရှိရင်ဒီဘလိုမှုတွေကင်ဆယ်ပြီးတော့ကြမလဲပေါ့တော့ပုံသဘောရတူညီချက်တွေကိုရှာမှတ်ဖို့ကြိုးစားရပေါ့လေကြိုးစားတဲ့အခါမှာဟိုရေကူရအဖြေတော့ထွက်တာပေါ့နော်ဒီဖက်ဒရယ်ပြည်ထောင်စုဆိုင်ရာအခြေခံမှုချက်ချက်ကိုဟိုရေကူရပုံသဘောထားအနေနဲ့ကျွန်တော်တို့သတ်မှတ်နိုင်ခဲ့တယ်ပေါ့လေဒါပေမဲ့အသေးစိတ်ချက်လိုက်တော့ရှိရမှာပေါ့အဲ့လိုပဲကျွန်တော်ကာကွယ်ရေးလုံခြုံရေးဆိုင်ရာအခြေခံမှုတွေကိုလည်းပဲအခြေခံအနေနဲ့ပဲကျွန်တော်သတ်မှတ်နိုင်တယ်အသေးစိတ်ကတော့ကျွန်တော် technical team တွေပြင်ဆင်ရမယ့်အပိုင်းတွေရှိတယ်အဲ့တော့ဒီညီလာခံမှာအဲ့ဒီနှစ်ဖက်လက်မထိုးတဲ့လူနဲ့မထိုးသေးတဲ့အဖွဲ့တွေကြားမှာလဲပြဿနာကြီးကြီးမားမားရှိပါဘူးအဲ့တော့ဒီပင်လုံးပေါ်မှာပဲကျူဆူတဲ့သဘောမျိုးနဲ့ပဲဆွေးနွေးကြရတယ်ပေါ့လေဟိုဒါပေမဲ့ဟိုတက်မယ်မတက်ဘူးဆိုတဲ့ဟာကတော့ဟိုတိတိကျကျဆုံးဖြတ်တာတော့မရှိဘူးဒါပေမဲ့အပြုသဘောတော့ဆောင်ပါတယ်နောက်တစ်ချက်ကတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ပေါ့လေပြည်တော်စုညီလာခံတုန်းကလုတ်ခဲ့တယ်ဗျာ framework နိုင်ငံရေးဘူမောင်ကိစ္စတွေရှိတယ်လေအဲ့ဒီနိုင်ငံရေးဘူမောင်မှာတော့အခုခါကအနေထားအစ်တစ်ခုကိုရောက်သွားပြီအရင်တော့ကတော့ဦးသိန်းဆယ်ဦးဆောင်တဲ့တန်ခမ်းရေးပါတီနဲ့အနေထားပေါ့လေအခုတော့အဲကျွန်တော်တို့ NLD ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ရစိုးအသိရဲ့အနေထားရောက်သွားပြီဆိုတော့ framework ရဲ့အနေထားလည်းပြောင်းသင်းနေရတယ်ရှိတယ်ပေါ့လေအထူးသဖြင့်တော့ဒီညီလာခံကိုတက်မဲ့ composition တွေပေါ့လေအဖွဲ့အစည်းတွေရဲ့စုဖွဲ့မှုအနေထားအဲ့အနေထားကိုလည်းအစ်စ်ပြန်ဆွေးရမယ့်အနေထားရှိတယ်။အဲ့ဒီအတွက်လည်းကျွန်တော်တို့ဆွေးနွေးခဲ့ကြပါတယ်
။ဟုတ်ကဲ့။ဆိုတော့ဒီဆွေးနွေးပွဲကနေပြီးတော့ဘာတွေအကျိုးရလဒ်တွေကိုဆရာအနေနဲ့တွေ့ရပါလဲဆရာ
။အကျိုးရလဒ်တွေကတော့လေကျွန်တော်တို့ဒီတိုင်းရင်းသားလက်နက်ကင်အဖွဲ့တော်လိုင်းရေးလုံနယ်အဖွဲ့စည်းတွေဖက်ကတော့ပြည်ထောင်စုကြီးကိုတကယ်တန်းတူရဲ့အခြေခံပေါ်မှာကိုပိုင်ပြတန်းခွင့်အပေါ်မှာအခြေခံပြီးတော့တကယ်စီလုံးချစ်ကြည်တဲ့ပေါ်ရနော်။ဟိုပြည်ထောင်စုမရှိတဲ့တကယ်တိုင်းရင်းသားရပါမှာရှိတဲ့စီလုံးချစ်ကြည်တဲ့ပြည်တော်သူကြီးတစ်ခုနဲ့ပေါ်ဆောင်ခြင်းနဲ့စိတ်အတည်တာကတော့တော်တော်လေးဟိုရိုးရိုးသားသားယုံယုံကြည်ကြည်ရှိကြပါတယ်အဲ့တော့ဒါကိုအဖြေရှာဖို့အတွက်ပဲဒုတိယပင်လုံးခေါ်တဲ့ငင်းကြိုင်းညီလာခံကြီးကိုလာဖို့အတွက်ပြင်ဆင်နေတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဒီမိုင်းချရန်ဆွေးနွေးပွဲကိုဝါတို့မိုင်းလာအဖွဲ့တို့ကမတက်ပဲနဲ့ဒီနေပြည်တော်မှာဒေါအောင်ဆန်းစုကြည်တို့ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်တို့နဲ့တွေ့တာနဲ့ပတ်သက်ပြီးတော့လဲဒါဝေဖန်တာတွေတွေ့နေရပါတယ်ဆရာဦးလာဆော်ရောဒီပုံမှာဘယ်လိုမြင်ပါလဲရှင်
ကျူဒီတိုင်းရင်းသားလက်နက်ကင်ဖွဲ့စည်းပြီးမှာတော့ဟိုအဖွဲ့စည်းလိုက်သဘောဆောင်နေရှိတယ်လို့တခါတခါလေးကြတော့လေကိုယ့်ရဲ့ဟိုအဖွဲ့စည်းတစ်ခုချင်းရဲ့တည်ရနေထိုင်လဲရှိကြပါတယ်အဲ့တော့သူတို့လည်းဒီဟာကိုလာမတက်ပဲနဲ့အဲ့ဒီဒုတိယပင်လုံးမှာပါဝင်ခွင့်ပါဝင်ရှင်တဲ့အာဒီသနဲ့တည်ရလမ်းကြောင်းတစ်ခုရှာပြီးဆွေးနွေးတာလားဆိုတော့ကျွန်တော်လည်းမသိဘူးမသိဘူးဆိုတော့ကအဲ့ဒီဝါရိုမိုင်းလာတို့နဲ့နေပြည်တော်မှာခေါင်းဆောင်ကြီးတွေဘယ်လိုဆွေးနွေးဆိုတာလဲကျွန်တော်မသိဘူးအဲ့တော့ဟိုဒီဆွေးနွေးပွဲကိုလာမတက်ပဲနဲ့အဲတိကျလမ်းကြောင်းတစ်ခုရှာပြီးတော့အဲဒုတိယပင်လုံးမှာပါဝင်ခွင့်ရရှိတဲ့လုပ်တဲ့ဆိုလို့ရှင်လဲကျွန်တော်တို့ကတော့အသိအဆူဆူရောတော့မမြင်တော့ပါဘူး။ဘာဖြစ်ဖြစ်အခုကပြောတဲ့အကုန်လုံးပါဝင်ရေးမူတစ်ခုအတွဲလမ်းကြောင်းရှာပြီးတော့တော့တယ်ဆိုလို့ရှင်လဲဒါကြိုဆိုရမှာပါပဲ။
ဒီကနေ့ရက်ကဒီညညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကလည်းအားလုံးပါဝင်ရေးမူကိုပဲသူတို့ကဆက်လက်ဆွဲကင်သွားမယ်ဆိုပြီးပြောတယ်ဆရာအခုအားလုံးပါဝင်ရေးမူကိုအစိုးရဘက်ကလက်ခံမှသူတို့လက်မှတ်ထိုးမယ်ဆိုတာမျိုးလည်းပြောတယ်ဆိုတော့အစိုးရဘက်ကကြတော့တော့လက်နဲ့ချခိုင်းတာတွေဘာတွေလက်နဲ့စွန့်ရမှာတွေဘာတွေပြောတာတွေရှိတော့ဆရာအခုဒီ27ရာစုပင်လုံးညီလာခံမှအားလုံးတက်ရောက်နိုင်မှုအလားအလာတွေရအောင်ဘယ်လိုရှိမလဲဆရာ
အဲ့ဒါကတော့ကျွန်တော်ထင်ပါတယ်ဟိုတက်တချင်တဲ့စိတ်ဆန္ဒတွေပေါ့လေတကယ်ရိုးသေးရိုးသားလာတက်ပြီးတော့ဆွေးနွေးကျင်တဲ့စိတ်ဆန္ဒတွေရှိကြပါတယ်နော်ဒါပေမဲ့ခုနကလိုအကန့်အသတ်တွေပေါ့လေဘာလို့ရမလဲလက်နဲ့စွန့်ရမလဲလက်မထိုးရမလဲဟာမျိုးဆိုရင်တော့ဟိုသူတို့စိတ်ထဲမှာတဲ့ငက်လေးကပိကောက်ဖြစ်ပြီးတော့အချိန်နေလေးတွေနည်းနည်းယိုရင်းသွားနိုင်တာတွေရှိတယ်ပေါ့ဗျာအဲ့တော့ဒီဟာကိုလေကျွန်တော်အသေးစိတ်ဒီကြားထဲမှာပေါ့လေအဲ့ဒီတိုင်းရင်းသားတွေဖက်ကတင်းပါတယ်လို့ယူဆတဲ့တောင်းဆိုချက်တွေပေါ့လေခုနကလက်နဲ့စွန့်ရမလဲလက်မထိုးရမလဲဆိုတဲ့ဟာမျိုးတွေနဲ့အတင်းကျပ်လုံးမယ်ဆိုရင်တော့ကိုကျွန်တော်ကတော့တိတ်အဝအချင်းပြမဲ့လို့မထင်တော့ဘူးเนาะအဲ့လိုမျိုးလည်းမလုပ်သင့်ပါဘူးအဲ့တော့လောလောဆယ်ခါမှအဲ့လိုစီကံသက်မှတ်ချက်တွေမထားဝင်နဲ့အိမ်နိုင်ငံရေးမူပေါင်းလေးညှိနောက်ပြီးတော့ဟိုလောလောဆယ်ပထမအဦးဆုံးအချိန်နေနဲ့ဒါပြေဆုံးဘက်ဖြစ်အောင်တော့ဒီသက်ဆိုင်ရာဘက်ကလူတွေကတော့နည်းနည်းသဘောထားကြည့်ပြဖို့လိုတယ်လို့ထင်ပါတယ်အတင်းကျပ်လိုမျိုးလုပ်တယ်ဆိုတော့တိုင်းဒါဘက်မှလည်းသူတို့အနေနဲ့သူတို့ရဲ့သမိုင်းတွေးချုံနဲ့ခံစားချက်တွေရှိကြတဲ့ခါကျတော့ နားလည်မှုနဲ့လွှဲသွားပါကိုကျွန်တော်စိုးရိမ်ပါတယ
်ဟုတ်ကဲ့အခု NLD ဥဆောင်တဲ့အစိုးရတဲ့လက်ထက်မှာဒီတနိုင်ငံလုံးပြစ်ခတ်ရစဲရေးမှာအားလုံးပါဝင်နိုင်မှုအလားအလာဆိုရင်ဆရာဦးလာစောဘယ်လိုများသုံးသပ်မိပါလဲရှင
်ဟိုအခုဒီမှာမယားရမှာတွေ့ဆုံတယ်ဟိုဘယ်ဘွားတို့မိုင်းလာတို့လည်းနေပြီးတော့မှသွားဆုံကြတယ်ကြီးတော့ဆန္ဒသဘောထားတွေကိုဖော်ထုတ်ကြတယ်ပေါ့လေအဲ့တော့အကုန်လုံးဟာတကယ်လို့ဒုတိယပင်လုံးမှာလာပြီးတော့တညီတညွတ်တဲ့လာရောက်စုစည်းပြီးတော့ဟိုပြောင်းဖြစ်ကြတယ်ဆွေးနွေးဖြစ်ကြတယ်เนาะတကယ်လို့ဟိုသဘောထားတွေလည်းထွက်လာကြတယ်ဆိုရင်တော့ဟိုတနိုင်ငံလုံးပြစ်ခတ်ရစဲဆိုတာအရင်ကစိုးစိုးဝါဖြစ်ခဲ့တာတဲ့လို့ဟိုကောင်းလာပါလိမ့်မယ်အမေရှင်းရှင်းလေးငင်းကြီးအလုံးဝတနတ်တန်တိတ်သွားမယ်ဆိုတော့အောက်ချီမှာတော့နည်းနည်းလေးအခက်ခဲတော့ရှိကောင်းရှိနိုင်ပါတယ်ဒါပေမဲ့အကောင်းဘက်ကိုပေါ့လေကျွန်တော်တို့လုံးပြည်တွင်းစစ်လုံးဝချုပ်ရင်းရင်းဆိုတော့လမ်းကြောင်းဘက်ကိုတော့ဥတီလာနိုင်တယ်ဆိုတော့တကြောင်ကျွန်တော်ကတော့ကြိုဆွားမှာပဲဟိုတိုက်နေတာနဲ့ဆိုင်ရင်မတိုက်ဘဲနဲ့နိုင်ငံရေးစကားပြောတာပိုကောင်းတာပေါ့ဗျာ
ခုလိုဖြစ်ချပြတဲ့ဆရာဦးလာစောကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါ